ဘယ်လိုလဲမညိုသူများရဲ့အလုံများနေတဲ့အချိန်ကြမှာခွင့်ယူပြီးတော့ရှောက်လိုက်ကြတာတော်တော်ပြောခဲ့ရလ
ားဩသိတယ်မလားဟိုတချင်းကြားဘူးတယ်မလားပြောရာပေါ့ပြောရာပေါ့ချစ်သူနဲ့ပဲလေးဆိုတာလေ
အမလေးဟဲ့မေးမိတာမှားပါတယ်မကြည့်မငင်နဲ့ဟိုနေ့ကလည်း Facebook မှာမဟုတ်တာတွေရေးထားတာတွေ့လိုက်ပါတယ် Father's Day မှာဖားကျော်စားမယ်ဆိုတာလေငရဲဦးတဲ့ဇောက်ထိုးကြမယ
်ဩ Father Day ဆိုမှာတော့ဖားသားစားမှာပေါ့မညိုရေးထားတာလေတိတ်ချဖတ်ပါအောင်ဖခင်များနေလို့ရေးတာမှမဟုတ်တာဖာသာဒီလို့ရေးတာပဲဟာ
Father's Day ဆိုတော့ဖခင်များနေကိုဆိုလိုတာလူတိုင်းသိနေတာပဲဟာအခုမှရှောက်လွဲပြောမနေနဲ့
မညိုကတော့ဖာသာဒီလို့ပြောလိုက်ရင်မျက်စိထဲမှာဖားလေးတွေပဲမြင်နေတာကိုပြောချပါလားလို့ဖခင်များနေလို့
တော်ပြီတော်ပြီမညိုနဲ့တော့ဆက်ပြီးအငင်းမပွားကြတော့ဘူးသူနဲ့ပြောလိုက်ရင်ဟုတ်တာတွေရောမဟုတ်တာတွေရောရှောက်ပြောပြီးအတင်းအနိုင်ရအောင်ပြောတာ
အမေမဟုတ်တာမပြောပါဘူးနော်ဟုတ်တာတွေကြီးပြောနေတာအော်မညိုခီးသွားတော့ကိုစော်ဝင်းလိုင်ရဲ့တငယ်ချင်းဆိုတဲ့သူတယောက်နဲ့တောင်တွေ့ခဲ့သေးတယ်။သူကဒုက္ခတဲ့အစီအစဉ်နဲ့အမေရိကကိုတတိယနိုင်ငံအနေနဲ့ရောက်လာတာလေ။ဒီမှာအော်နာမည်ပြောလိုက်တာတော့မှေ့သွားပြီ။စာအုပ်ထဲမှာတော့ရေးမှတ်ထားတယ်။ပြီးမှမညိုပြောပြမယ်နော်
။အေးလေအသက်ကစကားပြောလာတာပေါ့
။အပေါ်ရီမပြောနဲ့။တွေ့ခဲ့တဲ့သူတွေကများတော့နာမည်တွေရောကုန်လို့အော်စောစောကဒုက္ခတဲ့ဆိုလို့စကားဆက်မိတော့ပြောရအောင်မေ။ပြီးခဲ့တဲ့ဇွန်လ20ရက်နေ့က War Refugee Day ကမ္ဘာဒုက္ခတဲ့များနေ့နော်
။သိပါတယ်ဗျာသတင်းသမားပဲ
။ဟုတ်ပြီသိရဆိုရင်တစ်ဆက်တည်းမေးလိုက်အောင်မေ။အဲ့ဒီ War Refugee Day ကမ္ဘာဒုက္ခတဲ့များနေ့ကိုဘယ်တော့မှစသတ်မှတ်ခဲ့ပြီးတော့ဘယ်အချိန်မှစပြီးတော့ကျင်းပခဲ့တယ်လဲဆိုတာပြောပြပါအောင်။ဘ ഹു တုတရချင်းလို့ပါ။အ
ော်ဒါကတော့မညိုကတက်တက်ပြဿနာရှာတာပဲ။War Refugee Day ကမ္ဘာဒုက္ခသည်များနေ့ကဘယ်နေ့လဲဆိုတာတော့သိတာပေါ့ဘယ်တော့မှစတတ်မှတ်တယ်ဘယ်နေ့မှစပြီးကျင်းပတယ်ဆိုတော့ကတော့အလို့ပဲသိမလဲဗျအချက်လက်တွေရှာဖတ်မှသိမှာပေါ့
ကဲမသိရင်မှတ်ထားမညို့ပြောပြမယ်နှစ်စဉ်ဇွန်လ20ရက်နေ့ကို War Refugee Day ကမ္ဘာဒုက္ခသည်များနေ့လို့သတ်မှတ်မယ်ဆိုပြီး2009ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာကျင်းပတယ်ကုလသမဂ္ဂအထွေထွေညီလာခံကြီးမှဆုံးဖြတ်ခဲ့တာပြီးတော့2000ခုနှစ်ဇွန်လ20ရက်နေ့ကစပြီးကမ္ဘာတစ်ဝှမ်းမှာအဲ့ဒီနေ့အခမ်းအနားတွေစတင်ကျင်းပခဲ့တယ်တဲ့ကဲခုတော့သိသွားပြီမလား
မညို့ကတဲမညံကောင်းတာကိုကျွန်တော်ဆိုအဲ့ဒီလောက်အချက်လက်တွေကိုအားလုံးမမှတ်နိုင်ဘူး
မညိုလည်းမမှတ်နိုင်ပါဘူးစောစောကပဲအင်တာနက်ကဖတ်ထားတာလေကဲကဲလောလောလတ်လတ်ဖတ်ထားမှတ်ထားတာလေးတွေဆက်ပြောလိုက်အောင်မနားထောင်နော်အခုကဘာပေါ်ကလက်ရှိအခြေအနေတွေနဲ့အချိန်အခါတွေအရာ1မိနစ်ကိုလူ၈ယောက်နှုန်းဟာစစ်ဘေးစစ်တမ်းနဲ့ဘေးအန္တရာယ်အမျိုးမျိုးတွေကြားကထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကုလသမဂ္ဂကပြောတယ်လေအဲ့ဒါကြောင့်ဒီနေ့ကဘာပေါ်မှာအဲ့ဒီလိုကိုနေထိုင်ရာအိမ်ယာကိုနေထိုင်ရာနိုင်ငံတွေကနေထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်း45သန်းကျော်ရှိပြီးတော့ကုလသမဂ္ဂကကြီးစုထားတဲ့ဒုက္ခသည်ပေါင်းက35သန်းကျော်ရှိတယ်တဲ့
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံလို့ခေါ်တဲ့ယွမ်နိစီယာကအဓိကကြည့်ရတာဖြစ်မှာပေါ့
ဟုတ်တယ်လေကိုစုံဝင်းလိုင်ရဲ့အဲ့ဒီ UNHCR ဆိုတာကလည်းဒုက္ခသည်တွေကိုအကူအညီပေးဖို့ဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးပဲဟာတစ်ဆက်သေးပြောရမယ်ဆိုရင်တော့အဲ့ဒီ UNHCR ဆိုတဲ့ဒုက္ခသည်တွေကိုကူညီစောင့်ရှောက်တဲ့အဖွဲ့အစည်းကို1950ဒီဇင်ဘာလ14ရက်နေ့ကစပြီးဖွဲ့စည်းခဲ့တာလေကမ္ဘာအနှံ့မှာရှိနေတဲ့ဒုက္ခသည်တွေကိုကူညီဖို့ပေါ့
ဒါနဲ့ကျွန်တော်လည်းစကားဆက်မိတော့ပြောရအောင်မယ်အဲ့ဒီ UNHCR အဖွဲ့ကြီးကငင်းညာရေးနိုဘယ်ဆုရခဲ့သေးတယ်မဟုတ်လား
ဟုတ်တယ်နိုဘယ်ဆုကိုတစ်ကြိမ်မဟုတ်ဘူးနှစ်ကြိမ်တောင်းရတာ1954ခုနှစ်ကတစ်ကြိမ် 1981 ခုနှစ်ကတစ်ကြိမ်ဒါနဲ့ UNHCR ရဲ့ Goodwill Ambassador လို့ခေါ်တဲ့ငင်းချမ်းရင်တန်တမန်တွေထဲမှာကဘာကျော်နာမည်ကြီးရုပ်ရှင်မင်းသမီးတယောက်ပါတာတော့သိတယ်မလား
အဲ့ဒါတော့တရင်တို့ထားမေးတောင်ဖြစ်နေပါတယ်ဗျာ Angelina Jolie လေဒါကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေတောင်သွားသေးတာပဲဟာ Angelina Jolie ငင်းချမ်းရင်တန်တမန်စဖြစ်တာ2000ခုနှစ်မှာဟုတ်ပြီလား
ဟွန်းဒါမျိုးကြတော့အကုန်သိနေတယ
်ကျွန်တော်တို့လိုလူငယ်တွေကဒီလို Celebrity တင်ပေါ်ကြော်ကြားသူတွေအကြောင်းပဲလေ့လာကြတာဖတ်ကြမှာကြတာကိုမညူရဲ
့အမလီဟဲ့သူကလည်းငေးချင်သေးတယ်သူကိုသူကျွန်တော်တို့လိုလူငယ်တဲ့ကဲဒါဆိုရင် UNHCR မှာငင်းချမ်းရေးတန်တမန်တွေအဖြစ်ကမ္ဘာအနှံ့ကထင်ပေါ်ကျော်ကြားတဲ့ celebrity ဘယ်နှယောက်လုံနေလဲပြောပြပါအောင
်အဲ့ဒါတော့မသိဘူးဗျာကိုကြိုက်တဲ့သူကြောင့်ပဲကိုသိတယ
်ကဲမသိရင်မှတ်ထားလုံလုံးစေ UNHCR မှာငင်းချမ်းရေးတန်တမန်လုံနေတဲ့သူ17ယောက်ရှိတယ်အဲ့ဒီ17ယောက်စလုံးက Angelina Jolie လို့ကမ္ဘာကျော်မဟုတ်တောင်မှသူတို့နိုင်ငံတွေမှာထင်ပေါ်ကျော်ကြားတဲ့သူတွေကြီးပဲလေအဲ့ဒီထဲမှာရုပ်ရှင်မင်းသားမင်းသမီးက၄ဦးအစိုးရက၄ဦးဒီဇိုင်နာက၁ဦးစာရေးဆရာက၁ဦးနဲ့ TV အစီအစဉ်တွေတင်ဆက်တဲ့သူက၁ဦးတဲ့မညိုလေသူတို့လိုငင်းချမ်းရင်တန်တမန်သိဖြစ်ချင်တာပဲသိလား
ဟာဖြစ်ချင်ရတယ်အခုငင်းချမ်းရင်တန်တမန်ဖြစ်ချင်သူတွေအတွဲဆိုပြီးတော့ကန့်လန့်စာတွေပို့နေတယ်လေ အဲ့ဒီမှာတခုပဲတတ်မှတ်ထားတဲ့အချက်ရှိတယ်တဲ့
ဟုတ်လားဘာအချက်လဲ
ညဉ့်ညဉ့်တန်တမာလှုပ်ချင်တဲ့သူဟာအရာ၅ဘီတလက်မှအထက်ရှိရမယ်တဲ
့ဟွန်းသူများကအကောင်းမှလို့နားထောင်နေတာတော်တော်စကားဆက်မပြောချင်တော့ဘူးသွားတော့မယ်အဲ
့ဒါလည်းမတူတာလေးတွေပေါ်မှညို့ရဲ့
Some say ya, boy ya, boy ya.